ကျမဆူမော်မရှင်ပြည်ပရောက်မြန်မာနိုင်ငံသားထောင်တောင်းချီပြီးတော့2020အထွေထွေရွေးကောက်ပွဲကြီးအတွက်ကြိုတင်မဲတွေကိုနိုင်ငံအသီးသီးကကြိုတင်မဲယုံတွေမှာသက်ဆိုင်ရာနိုင်ငံအာဏာပိုင်တွေရဲ့ COVID-19 စီမံစည်းကမ်းတွေနဲ့အညီစတင်မဲပေးနေကြတဲ့အကြောင်းစုစည်းတင်ပြပေးကြပါရစေ။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲလွှတ်တော်အသီးသီးအတွက်ပြည်ပရောက်မဲဆန္ဒရှင်တွေကြိုတင်ဆန္ဒမဲပေးရမယ့်ရက်နဲ့အချိန်တွေကိုနိုင်ငံတကာအခြေစိုက်တန်ယုံတွေကစတင်ကြေညာနေပြီးပြည်ပနိုင်ငံတချို့မှာတော့ဒီသတင်းပတ်ထဲမှာကိုမဲစတင်ပေးနေကြပြီးဖြစ်ပါတယ်။သက်ဆိုင်ရာနိုင်ငံတွေအလိုက်ကြိုတင်မဲပေးရမယ့်ရက်တွေကတော့အောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလလည်းအထိအသီးသီးသတ်မှတ်ထားပါတယ်။အာရှနိုင်ငံတွေကမဲဆန္ဒရှင်9000ကျော်မဲပေးခွင့်ရှိတဲ့တောင်ကိုရီးယားမှာအောက်တိုဘာလ1ရက်နေ့တောက်ကြနေ့ကဆိုးလ်မြို့အခြေစိုက်မြန်မာတန်ရုံမှာမဲယုံဖွင့်လှစ်ပြီးမဲစတင်ပေးနေကြပြီးဖြစ်ပါတယ်။ကြိုတင်ဆန္ဒမဲပေးရမယ့်ရက်တွေကတော့အောက်တိုဘာလ2ရက်ကနေအောက်တိုဘာလ12ရက်ထိစုစုပေါင်း10ရက်ဖြစ်ပါတယ်။ပထမဆုံးနေ့မှာကိုတောင်ကိုရီးယားရောက်မြန်မာနိုင်ငံသားထောင်နဲ့ချီပြီးအများပြားလာမဲပေးကြတဲ့အခြေအနေနဲ့တောင်ကိုရီးယားရောက်မြန်မာလူမှုအတိုင်းဝိုင်းဘက်ကရွေးကောက်ပွဲဖြစ်မြောက်ရေးဝိုင်းဝန်းကူညီပေးနေကြတဲ့အကြောင်းရွေးကောက်ပွဲဖြစ်မြောက်ရေးကော်မတီဝင်ကိုရနိုင်ထွန်းကပြောပြပါတယ်
။ကိုရီးယားနိုင်ငံမှာကပျက်နေလေကြုံကြိုက်နေတယ်။ကားတွေနဲ့နည်းနည်းရေးကနေပြီးတော့တက်လာတဲ့လူတွေကိုစီစီနဲ့ကိုလာတဲ့လူတွေအကုန်လုံးဖြစ်ပြီးတော့လူအင်အား1500လောက်ထိကိုတိုင်ဝမ်ရှိမှာအုံအုံဖြစ်သွားတယ်။ဒါတော့ကဒီတန်ယုံဘေးနာအကြောင်းကြီးကသူ့ရဲ့ဒီဘောလုံးကွင်းကြီးကိုအသုံးပြုခွင့်ပေးထားတဲ့အတွက်ဒီနေ့လေးအဆင်ပြေတယ်။ဒါဆိုလည်းပဲလူအင်အားဘလို့မှဒီနေ့တည့်ရက်ထဲနဲ့ဖြတ်ဖို့မပြတ်နိုင်ဘူး။အခုချိန်အထိကိုရီးယားစံတော်ချိန်ဆိုအခုဆိုလို့ကျွန်တော်9:15မိနစ်ရှိပြီ။မှောင်နေတဲ့ဂျားတွေကနေပြီးတော့တန်ယုံကဝန်ထမ်းတွေအကုန်လုံးကလည်းတော်တော်ပင်ပန်းနေကြပါပြီ။မနေ့ကအဲ့လိုအခြေအနေမျိုးမှာကိုရီးယားအာဏာပိုင်အဖွဲ့အစည်းတွေ၊ကိုရီးယားရဲတွေ၊ကိုရီးယားကျောင်းပိုင်ဌာနတွေကမှာစကားခဏခဏလာပြောနေကြတယ်ပေါ့လေ။အဲ့လိုမျိုးအခြေအနေမှာတော်တော်တော်ရှိနေပါခင်ဗျာ။
ဒီလိုမျိုးတောင်ကိုရီးယားရောက်မြန်မာနိုင်ငံသားထောင်ချီရောက်လာပြီးမဲပေးခဲ့ကြတဲ့အတွက် COVID-19 ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ရောပတ်ဝန်းကျင်တွေဘာအနောက်ရှက်မဖြစ်အောင်စနေနေ့ကနေစပြီးလူဦးရေ100ကိုသာမဲပေးခွင့်ပြုမယ်လို့ဆိုမျိုးအခြေစိုက်မြန်မာတန်ရုံးကအောက်တိုဘာလ2ရက်နေ့မှာချက်ချင်းဆိုသလိုသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံသားတောင်းနဲ့ချီပြီးမဲပေးခွင့်ရှိတဲ့စင်ကာပူနိုင်ငံမှာလည်းအောက်တိုဘာလ1ရက်နေ့ကနေစပြီးမြန်မာတပ်ရုံးစင်ကာပူမှာကြိုတင်ဆန္ဒမဲပေးကြပါတယ်။ယာနဲ့ချီတဲ့စင်ကာပူရောက်မြန်မာနိုင်ငံသားတွေဟာစင်ကာပူအစိုးရကထုတ်ပြန်တဲ့ COVID-19 ကာကွယ်ရေးစီမံစည်းကမ်းချက်တွေနဲ့အညီမဲပေးဖို့တက်စီခဲ့ကြပြီးစင်ကာပူရောက်မြန်မာလူမှုဖွဲ့စည်းတွေဘက်ကလည်းအခက်အခဲမရှိအောင်ဝိုင်းဝန်းကူညီလိုအားပေးခဲ့ကြတယ်လို့စင်ကာပူမြန်မာကလပ်ရဲ့ဥက္ကဋ္ဌဦးဘဘဝင်းကပြောပြပါတယ်
။ပထမနေ့က100ကျော်ပဲရှင်ပေးထားတာ။အဲ့တော့ဒီနေ့က1000ကျော်ရယ်သတ်မှတ်တဲ့မဲယုံ9နာရီခွဲသတ်မှတ်တဲ့အချိန်မှာပြီးသွားတယ်ဆရမောဘောပဲအစီအမရှိတဲ့ community ကဘာတွေကူညီရလဲဆိုတော့ဒီမဲယုံကနေသူသတ်မှတ်ထားတဲ့အချိန်တိုင်းလာရမြအဲ့ဒီမဲယုံတက်စီမဲလူမျိုးယူထားတဲ့ယူထားတဲ့အချိန်နဲ့တိုက်ဖို့မဟုတ်သိရတယ်နောက်ပြီးဒီမှာရှိတဲ့ covid pandemic ဒီ situation အောက်မှာ social distancing ရဒီတမီတာပါစီဖို့ဟာတွေကို volunteer တွေကစောင့်ပေးနေရသူကလာတဲ့လူတွေကမဲပေးတဲ့လူကလည်း900ကနေတော့ကအဲ့ဒါကြီးလိုက်လာပြီးသားဖြစ်တော့အေးညံ့အဆင်ပြေ
ဂျပန်နိုင်ငံမှာတော့ကြိုတင်မဲယုံကိုတိုကျိုမြို့တော်နဲ့နာဂိုရာမြို့မဲယုံ2ယုံဖွင့်ပေးမှာဖြစ်ပြီးမဲပေးခွင့်ရှိတဲ့မြန်မာနိုင်ငံသားတွေဟာစနေနေ့အောက်တိုဘာလ3ရက်နေ့ကနေအောက်တိုဘာလ16ရက်နေ့အထိသတ်မှတ်ရက်တွေအတိုင်းကိုဗစ်စီးကမ်းသတ်မှတ်ချက်တွေနဲ့အညီမဲပေးနိုင်ရေးအခက်အခဲမရှိအောင်ဂျပန်ရောက်မြန်မာနိုင်ငံသားတွေကြိုတင်ပြင်ဆင်နေကြပါတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားများအသင်းကဦးတန်းဆွေကပြောပြပါတယ
်ဂျပန်မှာရှိတဲ့မြန်မာနိုင်ငံသားဦးရေစဲကဒီတစ်ခေါက်မှာပေါ့လေ2015ခုနဲ့မတူဘူးနဲ့2020မှာလူကြီး8000ကျော်ကျော်လောက်သူတို့ဟိုမဲဆန္ဒပေးဖို့တက်ကိုဈေးတင်လာပါတယ်ဂျပန်နိုင်ငံမှာတိုကျိုမှာရှိတဲ့မြန်မာတန်ရုံနဲ့ဒီနာဂိုယာမှာရှိတဲ့ဂုံတူးဆောင်မြန်မာကောင်စစ်ဝင်ရုံပေါ့လေအဲ့နေရာမှာခွဲပြီးတော့သတ်မှတ်ထားပါတယ်အကောက်ပဲဟိုလာပြီးတော့မဲဆန္ဒပြုမဲ့လူတွေအတွက်ကတော့ကျွန်တော်တို့အကောင်းဆုံးဖြစ်အောင်တော့ကျွန်တော်တို့ကြိုတင်ပြင်ဆင်ထားပါတယ်အခုချိန်ကိုဗစ်ကာလဖြစ်တဲ့အတွက်ကြောင့်မို့လို့ဟို max တန်းစီပြီးတော့စောင့်ရမယ့်နေရာမှာလည်းကျွန်တော်ဒီ social system ပေါ့အဲဒါကိုနေမြေကန်ရဲတွေနဲ့ကျွန်တော်တို့ညနေတိုင်ပြီးတော့အင်ပြေစီဖို့တော့ကျွန်တော်အဆောင်ကုန်ပြင်ဆင်ထားပါတယ်ခင်ဗျာ
မဲခံပြည်တော်စုရောက်မြန်မာနိုင်ငံသားတွေထဲမှာကြိုတင်မဲပေးခွင့်ရှိသူစီးရင်တွေကိုလည်းဇက်တိုက်ထုတ်ပြန်ပေးနေပါတယ်ကြိုတင်မဲပေးရမယ့်ရက်ကတော့လာမယ့်အောက်တိုဘာလ10ရက်နဲ့11ရက်နေ့စနေတနင်္ဂနွေ2ရက်ဖြစ်ပါတယ်မြို့တော်ဝါရှင်တန် DC အခြေစိုက်မြန်မာတန်ရုံအပြင် Fort Worth မြို့ဈေးတဝန်ကျောင်းတိုင်းမှာလည်းမဲယုံခွဲပြီးဖွင့်လှစ်ဖို့စီစဉ်ထားတယ်လို့မြန်မာတန်ရုံ DC ကသတင်းထုတ်ပြန်ပါတယ်မိမိတို့မဲပေးရတဲ့အချိန်မှာကြုံရတဲ့အခက်အခဲပြဿနာတွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုအကြောင်းကြားနိုင်ကြောင်းကိုလည်း UEC ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မဆူမော်မ